ကချင်ပြည်နယ်ဗမော်မြို့လေရင်ဝင်းကိုကချင်တိုင်းသားလက်နက်ကိုင်ဖွဲ့ KIA ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးရဲ့နောက်မှာလေရင်ခီးစင်တွေရန်နာခဲ့တဲ့အတွက်ဒေသခံတွေလေရင်ခီးစင်တွေကိုရန်နာခဲ့ရတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။တိုက်ခိုက်မှုအပြီးမနေ့နှောင်းပိုင်းမှာပဲဝိုင်းမော်မြို့နယ်ဝက်ရှောင်းရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အဆောက်အုံတစ်ခုလည်းထိခိုက်ခဲ့ပါတယ်။ကချင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအချိန်ကြီးရန်ကုန်ကသတင်းပေးပို့လာတာကိုကိုစံကျော်ကပြောပြမှာပါရှင်။
ကချင်ပြည်နယ်ဗမော်နယ်မိုးမောက်ကြားမှာတော့စစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးကချင်ပြည်နယ်ဗမော်မြို့လေစိတ်ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ခီးစဉ်တွေရပ်ဆိုင်ထားကြောင်းကချင်ဒေသခံတို့ကပြောပါတယ
်။မိုးမောက်နဲ့ဗမော်ကြားကတိုက်ပွဲဖြစ်နေတယ်။အဲဒီကြောင့်တိုက်ခိုက်ရတဲ့ပုံမှန်ဖြစ်နေတယ်။ဗမော်ဘက်ကတော့မနေ့ကလေစိတ်ကိုဆွတ်တိုက်တုံးမပြစ်တော့ဒီခီးစဉ်တွေရပ်ထားတယ်လို့
လွန်ခဲ့တဲ့မတ်လ9ရက်နေ့ကလည်းဗမော်လေစိတ်မှာလက်နက်ကြီးကြပြီးပြေးလည်ထိခိုက်ခဲ့တာကြောင့်လေရင်ခီးစင်တွေကိုရှေ့ရခန့်ရန်နာခဲ့ရပါတယ်။မိုးမောင်းတဲ့ဗမော်အကြားမှာတော့စစ်ကောင်စီတပ်နဲ့ KIA အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာနှစ်လကျော်ကြာကြာမြင့်နေပြီဖြစ်ပါတယ်။ကချင်ပြည်နယ်ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းတည်ရှိရာကံပိုက်တီမြို့ကို KIA ကသိမ်းယူလိုက်တဲ့နောက်မှာဝိုင်းမော်ကံပိုက်တီကားလမ်းကမြို့ရွာအချို့ကိုလေကြောင်းကတိုက်ခိုက်တာတွေရှိလာနေတာပါ။အလားတူပဲဒီလနိုဝင်ဘာလ26ရက်နေ့ညနေ3နာရီခွဲကမှဝါရှောင်ရွာကိုလေကြောင်းကတိုက်ခိုက်ခဲ့တာရှိကြောင်းဝိုင်းမော်ဒေသခံတူက VOA ကိုပြောပါတယ်
။မနေ့ကဝါရှောင်မှာအဲဒီဝါရှောင်ဆေးတွေကတော့ဘာလို့လဲဆိုတော့ဆေးတွေကတော့ဆေးတွေအဲဒီမှာအဲဒီဆေးတွေကတော့ဒီဝါကျနေကြတယ်။လူထိခိုက်ရမရှိဘူးကြတယ်။
ဒေတာတွင်သတင်းမီဒီယာတွေမှာတော့ဂျက်တိုက်လေရင်နဲ့ဘုံနှလုံးချဲချခဲ့ကြအောင်အခြားတလုံးကတော့ KIA တပ်တွေနေရာယူထားတဲ့73ကီလိုစုပေါင်းဂိတ်မှဖြစ်ကြောင်းဖော်ပြပါတယ်။လောလောဆယ်ဝိုင်းမော်ကံပိုက်တီလန်ကဝိုင်းမော်ခါလာရ58တရင်ဂိတ်နဲ့ဝူယန်ပီတူးစစ်ဂိတ်တွေကလည်းဖြတ်တန်းသွားလာခွင့်ပိတ်ထားပါတယ်။ဒီလ24ရက်နေ့ကဝိုင်းမော်မြို့နယ်နန့်ဝါကျေးဝါအနီးကိုလေကြောင်းကဘုံချဲခဲ့တာကြောင့်နေအိမ်3လုံးပျက်စီးပြီးလူတစ်ယောက်ထိခိုက်ခဲ့ကြောင်းနဲ့22ရက်နေ့မှာတော့စတုံးမြို့ဘုံချဲတိုက်ခိုက်မှုမှာဟိုတယ်တစ်လုံးနဲ့မြို့နယ်အုပ်ချုပ်ရေးယုံပျက်စီးခဲ့ကြောင်းလဲဒေတာတွင်သတင်းမီဒီယာတွေကဖော်ပြပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။